စစ်တပ်ရဲ့ဥပဒေပုံမှန်66ကကြီးနဲ့တရားစွဲဆိုခံထားရတဲ့လက်ရှိအာဏာရပါတီ NLD ရဲ့ဗဟိုသုတေသနလမ်းညွှန်အဖွဲ့အတွင်းမှဦးမျိုးရံအောင်တင်ကိုကမာရွတ်မျိုးနဲ့တရားရုံးကနေပြီးတော့ထောင်ဒဏ်6လချမှတ်လိုက်ပါတယ်ပြည်တံကိုယူကံဝင်မှာမဟုတ်ဘူးလို့ဦးမျိုးရံအောင်တင်ကခုလိုပြောပြီးတော့66ကကြီးကိုပြင်ဆင်ဖို့လိုတယ်လို့လည်းပြောသွားပါတယ်ပြည်စုံကတော့ကမာရွတ်မျိုးနဲ့တရားရုံးကိုကိုယ်တိုင်သွားပြီးတော့တင်ယူထားတဲ့ VOA မြန်မာပိုင်းတင်တော့ကိုထောင်ကတင်ဆက်ပေးပါမယ်
တမရော်ကဝေဦးစည်းချုပ်ကိုတည်ရည်ပြည့်စည်နိုင်တဲ့စာသားတွေ Facebook လူမှုကွန်ရက်ပေါ်မှာရေးသားခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဦးမျိုးရံအောင်တင်ကိုဒီကနေ့မှာကမာရွတ်တရားရုံးကနေထောင်ဒဏ်6လချမှတ်လိုက်ပါတယ်။အကြောင်းအရပေါ်မှာပြစ်ဒဏ်ချတာမဟုတ်ဘဲအတုံးနှုံးပေါ်မှာမူတည်ပြီးပြစ်ဒဏ်ချတာကြောင့်ထူးဆန်းပြီးမရရအောင်ချရတယ်လို့မြင်တဲ့အကြောင်းတရားရုံးကအထွတ်မှာဦးမျိုးရံအောင်တင်ကသတင်းတောက်တွေကိုပြောပါတယ်
။မရရအောင်ချလို့မြင်တာပဲကျွန်တော်ကတော့ဟိုကာချုပ်ဆိုကိုဆိုရင်မချိနေစပသဘောတက်အောင်နေအောင်ပေါ့နော်။အဲတော့လက်ရှိမှာမနေ့ကဥပ္ပနေတာကတို့အစိုးရတူတယ်မဟုတ်ဘူး။နှစ်ဖွဲ့ဖြစ်နေတာ။ဘာမှလုပ်ဖို့မရှိတော့ပါဘူး။ကျွန်တော်လည်းဒါ6လပြည့်ကံနေပြီပဲ။တော့အပြောတော့မှပဲဆက်ပြီးတော့ပြောကြတာပေါ့။
ပြီးခဲ့တဲ့အောက်တိုဘာလအတွင်းရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသမှာအကြမ်းဖက်တိုက်ခိုက်ခံရတာနဲ့ပတ်သက်လို့တာဝန်အရှိဆုံးပုဂ္ဂိုလ်ဟာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဖြစ်ပြီးတာဝန်ကနေနှုတ်ထွက်ပေးဖို့ဆိုတဲ့သဘောမျိုးဦးမျိုးရံအောင်တင်က Facebook လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာပါ။ဒါကြောင့်လည်းရန်ကုန်တိုင်းစစ်ဌာနချုပ်ကတက်နယ်မှုဒုတိယဗိုလ်မှူးကြီးလင်းထွန်းကတရားလိုလုပ်ပြီးစစ်တပ်ရေးဥပဒေပုံမှန်66ကာကြီးနဲ့ဦးမျိုးရံအောင်တင်ကိုအမှုဖွင့်တင်ကြားလိုက်တာပါ။ပြစ်ဒဏ်ချခံခဲ့ရတဲ့ဦးမျိုးရံအောင်တင်ကတော့ပုံမှန်66ကာကြီးကိုပြင်ဆင်ဖို့လိုတယ်လို့ပြောပါတယ်။
ဘုဇကကြီးကတို့ပါတယ်နော်။ဒါမလို့ပြုပြင်ဖို့လည်းလိုတယ်နော်။ပြုပြင်ဖို့လည်းလိုတယ်။လွယ်သုံးစားမှုတွေရှိနေလို့ပါ
။လက်ရှိဒီပုံမှန်နဲ့ပြည်တန်ချခံလိုက်ရတဲ့ဦးမျိုးရံအောင်သိန်းဟာနိုဝင်ဘာလအစောပိုင်းကဖမ်းဆီးခံခဲ့ရပြီးအချုပ်နဲ့အမှုကိုရင်ဆိုင်နေရတာပါ။အခုပြည်တန်မှာချုပ်ရဲခံစားခွင့်ရတာကြောင့်သူဟာမေလဇန်မှာလွတ်မြောက်လာမှလည်းဖြစ်ပါတယ်။ NLD ပါတီဘိုးအလုံးမှုဆောင်တဲ့အတွင်းရေးမှုအဖွဲ့ဝင်ဦးဝင်းထိန်ရာထူးကနှုတ်ထွက်တယ်ဆိုတဲ့ကြေညာချက်အတူကိုသိမ်းယူပြီး Facebook ပေါ်မှာပြန်တင်ခဲ့တာကြောင့်ဦးဝင်းထိန်ကတရားလိုလုပ်ပြီး66ကာကြီးနဲ့နေပြည်တော်တရားရုံးမှာတရားဆက်ဆိုခံထားရတဲ့အခင်းဖြစ်ပွားချိန်ကမုံရမျိုး NLD ပါတီဝင်တဦးဖြစ်သူဦးအောင်မြင့်ထွန်းကိုလည်းဒီကနေ့မှထောင်ဒဏ်6လချမှတ်လိုက်ပါတယ်စစ်တွေရဲ့ဥပဒေပုံမှန်ကိုပြင်ဆင်မှုဥဆောင်လှုပ်ရှားနေသူတွေလည်းဖြစ်ကိုရိုင်းလည်းဒီပုံမှန်နဲ့ပြည်တန်ချမှတ်ခံခဲ့ရဘူးတဲ့ကြပြဆရာမောင်ဆောင်ခါကတော့ပြည်သူတွေရွေးကောက်တင်မြှောက်ထားတဲ့အစိုးရတည်းအနေနဲ့ဒီပုံမှန်ကိုပြင်ဖို့မကြိုးစားပဲအစိုးရထိပ်ပိုင်ခေါင်းဆောင်တွေကိုရိုင်းဆက်လက်အသုံးပြုနေသေးတာဟာမေခွင်းထုတ်စရာဖြစ်တယ်လို့ဆိုပါတယ်
ကျွန်တော်တို့ဒီလက်ရှိအစိုးရရဲ့ပြည်ပြောင်းမှုကပါလဲဆိုတော့အမေတာတင်နဲ့တင်းနေလေးလို့ပြောတယ်ပြီးတော့ဒီပုံမှန်ကြီးကအဲ့ဒီအမေတာတင်နဲ့တင်းနေလေးကိုအဟန်သာဖြစ်စီနေတယ်အခုပို့ပြီးတော့ဒီအဲ့ဒီခင်းတဲ့ဖြစ်တမ်းမှာပို့ပြီးတော့အမုန်းတရားကြီးအကတရားကြီးပူပွားနေတယ်ဆိုတော့ဒီဟာကြီးကမဖြစ်နေဘူးလို့ဆိုရယ်ဒီဒါကိုဒီတိုင်းကြည့်နေတာ哦ရယ်အဲကျွန်တော်အနေနဲ့အများကြီးစဉ်းစားကြမယ်လို့ကျွန်တော်သုံးတယ်အဲဒါလို့ဆိုတော့ဝန်ကြီးချုပ်ဆိုရင်လည်းဒါအတူအပွင့်အနေနဲ့သုံးတယ်အခုကအာဏာရပါတီရဲ့ဒီတိုင်းကောင်းဆောင်ကြောက်ဖြစ်တဲ့အန်ဒီယွန်းချင်းကိုလည်းဒီပုံမှောက်သုံးတယ်ဆိုတော့ဒီလိုကိုယ်ကဒီပုံမှောက်ကိုစိုက်နေရလားဆိုတာလို့ကျွန်တော်နေကြောင်းထုတ်ရမှာပေါ့နော်
NLD အစိုးရတဲ့လက်ထက်မှာကိုပဲဒီပုံမှန်နဲ့ရုံးတင်တရားဆွဲဆိုခံရတဲ့အမှုပေါင်း54မှုရှိပြီးရှစ်မှုကပြစ်ဒဏ်ချမှတ်ပြီးဖြစ်ပေမဲ့လို့အာမခံမရပဲအချုပ်နဲ့အမှုရင်ဆိုင်နေရတာ4မှုရှိပါတယ်ခင်ဗျာ